Welcome to the Voice of America in Burmese.
အင်္ဂလိပ်နဲ့ဆက်လို့ရှာဝါရှင်တန်ညူရိုဗီဝီအမေရိကန်တန်ကန်နေ၂၀၂၀ခုနှစ်စက်တင်ဘာလ၂၂ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် အမေရိကန်နိုင်ငံမှာကိုဗစ်-19ကာယကြောင့်တည်ဆောက်အသူကတနင်္လာနေ့မှာ2သိန်းနီးပါးရှိနေပါပြီ။ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းတွေအရအမေရိကန်မှာအကူးဆက်ခံရသူကလည်း9သန်းနီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောတည်ဆောက်မှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ။ကူးစက်မှုများလာတာကိုအမေရိကန်နောက်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာတွေ့ရပြီးဒါဟာအဲ့ဒီဒေသတွေက ာကမ္ဘာတစ်လွှမ်းမှာလူပေါင်း31တန်းကျော်နေပြီဖြစ်ပြီးတိကျမှသူပေါင်းကတသန်းနီးပါးရှိနေတာပါ COVID-19 ကာကွယ်ဆေးကိုကမ္ဘာတစ်လွှမ်းဒန်းလူကြီးများဖြန့်ဝေပေးနိုင်အောင်လှုပ်ဆောင်နေတဲ့ WHO ကဥဆောင်တဲ့ COVAX အစီအစဉ်မှာပါဝင်ဆောင်ရွက်မဲ့နိုင်ငံဟာအခုဆို150ကျော်သွားပြီလို့WHO ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါလေ
These countries plus those that will join in the coming days will participate in the facility
ဒီနိုင်ငံတွေထဲမှာဝင်ငွေတိတ်ကောင်းတဲ့နိုင်ငံ64နိုင်ငံပါဝင်ပြီးသူတို့ဟာဝင်ငွေနည်းပါတဲ့နိုင်ငံပေါင်း62နိုင်ငံနဲ့လက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းဒီရောဂါကာကွယ်ဆိုင်ရာနိုင်ငံတကာပါဝင်တဲ့ဂါဗီအဖွဲ့ကအကြီးအကဲ Seth Barkley ကပြောသွားတာပါဒါဟာကမ္ဘာလူရေ3ပုံ2ပုံကိုကိုစားပြုတဲ့နိုင်ငံပေါင်း156နိုင်ငံပါဝင်ပြီးပူးပေါင်းဆောင်ရွက်လာတာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတစ်လုံး COVID-19 ကာယောဂါကြောင့်ခံနေရသလိုကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မအောင်လုပ်ဆောင်ဖို့အရေးကြီးလိုအပ်နေတယ်လို့စက်တင်ဘာလမှာချက်ထုတ်တဲ့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့ဌာနမှာကုလသမဂ္ဂကိန်းဝေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါအပြင်ဒီကနေ့ကမ္ဘာကြီးမှာဗက်ပေါင်းဆောင်ကစိန်ခေါ်မှုတွေနဲ့ကြည့်နေပေမဲ့အဖြေမရနိုင်မဲ့ဖြစ်နေရကြောင်းနဲ့ဒီ COVID-19 ကာယောဂါကနေကမ္ဘာကြီးဘယ်လောက်ထိခိုက်လွဲနေလဲဆိုတာကိုပြသနေပြီးဒီယောဂါနဲ့ပတ်သက်ရင်အလုံးအတူလက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်ရင်းနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုပါစတင်ခဲ့တာပါ။ဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ပဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါလေ။ကျေပြောတဲ့ညီလာခံခန့်မှကြီးရဲ့မှာလူချင်းခက်ခွာခွာနေနိုင်ဖို့အတွက်ဒီညီလာခံကိုနိုင်ငံတစ်နိုင်ငံကနေတက်ရောက်ကြမှာဖြစ်ပြီးနိုင်ငံအကြီးအကဲတွေဝန်ကြီးချုပ်တွေကတော့သူတို့နိုင်ငံတွေကနေဗီဒီယိုသတင်းစကားတွေပါရင်အဝေးကပဲတက်ရောက်ဖို့ရှိပါလေ။လူများစိုးရင်ကြောက်လန့်တဲ့တက်ပြာကဘာဆက်မဖြစ်ပေါ်အောင်ရှောင်ရှားနိုင်ခဲ့ကြောင်းနဲ့အင်အားကြီးနိုင်ငံတွေကြားစီးရီးပဋိပက္ခမဖြစ်အောင်ဒီပေါင်းများစွာလှုပ်ဆောင်နိုင်ရတာဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်နေဂုံယူရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာကိုတာရှည်ထိန်းထားမှာဖြစ်ကြောင်းလည်းကုလသမဂ္ဂအသိဉာဏ်မှုချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံမှာတောက်ချာနေကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစားထိုးခန့်ဖို့အတွက်လူ၅ဦးကိုအမည်စင်းတင်သွင်းမှာဖြစ်ပြီးဒီစီးရင်ကိုတောက်ချာဓမ္မမဟုတ်စနေနေ့မှာကျင်းညာဖို့ရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်လာနေမှာပြောပါတယ်။တရားသူကြီးဖြစ်နေအမျိုးသမီးကိုခန့်ဖို့အမည်စင်းတင်သွင်းမှာဖြစ်ပြီးသူတို့ထဲမှာမကြခင်နှစ်တွေကမှပြည်တော်စုအယူခံတရားရုံးတရားသူကြီးတွေဖြစ်နေသူခန့်ခဲ့တဲ့ conservative တွေဖြစ်တဲ့ Amy Coney Barrett Barbara Lagoa နဲ့ Alison Jones Russian တို့ပါဝင်ကြောင်းသမ္မတ Trump ကပြောပါတယ်ဒါပေမဲ့နောက်နှစ်ဦးကဘယ်သူတွေလဲဆိုတာကိုတော့ထုတ်မပြောပါဘူး American နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့အတွက်သတင်း6ပတ်လောက်ပဲလိုတော့တာဖြစ်ပြီးဒီရွေးကောက်ပွဲမတိုင်ခင်မှာသူအမည်စင်းတင်သွင်းသူအတွက်အထက်လွှတ်တော်ကမဲပေးရွေးချယ်အတည်ပြုပေးတယ်လေလို့လည်းပြောပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာဘယ်လာရုစ်အတိုက်ခံခေါင်းဆောင်ဆဗီယက်လာနာတီရှန်နော့ဖ်စကယာနဲ့တနင်္လာနေ့ကဘရပ်ဆဲလ်စ်မှာတွေ့ဆုံကြပါတယ်။သူတို့ဟာဘယ်လာရုစ်အရာရှိအများပြားပေါ်မှာအရေးယူဖို့ဆွေးနွေးနေကြတာဖြစ်ပြီးသူတို့ရဲ့အရေးယူမှုထဲမှာဘယ်လာရုစ်သမ္မတအလက်ဇန်းဒရာလူကာရှန်ကိုပါပါဝင်နိုင်ခြင်းရှိနေပါတယ်။သမ္မတလူကာရှန်ကိုရဲ့အာဏာရှင်ပုံစံအုပ်ချုပ်မှုကိုဆန့်ကျင်နေတဲ့အတိုက်ခံတွေကိုထောက်ခံမှုပေးတဲ့လှုပ်ဆောင်မှုတွေပိုးပြီးလှုပ်ပြဖို့အတွက် Tichanovskaya ga EU ကိုတိုက်တွန်းခဲ့ပါတယ်။ Tichanovskaya နဲ့မနက်ပိုင်းတွေ့ဆုံမှုအပြီးမှာ EU နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကအတိုက်ခံခေါင်းဆောင်ဟာ Belarus ကဖြစ်ရတွေကိုသူတို့ကိုရှင်းပြခဲ့ကြောင်းနဲ့ Belarus နိုင်ငံသားတွေရဲ့တက်တီကိုချီးကျူးခဲ့ပါတယ်။ EU ရဲ့အနှက်ကျသဘောပတိဖြစ်တဲ့ဂျာမနီနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Heiko Maas ကတော့ Belarus နိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကအကြမ်းဖက်နှိမ်နှင်းမှုတွေလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်။ကျွန်တော်ရပ်တော့မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ346ရောက်တိုးတယ်လို့စက်တင်ဘာလ27ရက်နေ့ညပိုင်းမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်ကုသသူစုစုပေါင်း 6,152 ဦးရှိသွားပြီဖြစ်ပါတယ်။တက်ခွဲနမူနာစုစုပေါင်း 2,439 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေး 350 နီးပါးကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။မနက်ပိုင်းထုတ်ပြန်ကြေရာ 264 ဦးတွေ့ရှိခဲ့တာမို့လဲတရက်ထက်ထုတ်ပြန်ကြက်ကုသသူရေအတွက် 610 ဦးရှိပါတယ်။သေဆုံးသူတယောက်ထပ်တိုးကြောင်းလဲကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ27ရက်ညပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာCOVID-19 ကြောင့်သေဆုံးသူ98ယောက်ရှိပြီဖြစ်ပါတယ်။ရောဂါကူးစက်ခံရကြောင်းအတည်ပြုထားသူလူနာ 6,000 ကျော်တဲ့ကရောဂါပိုးကင်းစင်လာသူက 1,445 ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကူးစက်မှုနှုန်းအများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာတော့အိမ်တွင်းမှာနေရမဲ့ Stay at Home အမိန့်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်တွေတိုးမြင့်ချတာမှုအပေါ်စိုးရိမ်ကြောင်းသတိပေးထားတဲ့တန်တမန်သတိထောက်လွှာတစ်စောင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂလူကြိုးရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေကပြောပါတယ်။ညောင်မြန်မာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကနေလူကြိုးရေးကောင်စီစီကိုစက်တင်ဘာလ15ရက်နေ့ကပေးပို့တဲ့စာမှာစက်တင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်အင်းဒီယွာကမ်းလွန်ဘက်မှာတောက်ချထားတဲ့မြမရေတပ်တင်မော်တွေနဲ့တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုစက်တင်ဘာလ17ရက်နေ့ကမြမတပ်ဖွဲ့ဝင်တထောင်ဝန်းကျင်တပ်ဆွဲချတာမှုတွေနဲ့တချို့တပ်တွေတပ်ဆွဲမှုနဲ့ဖျက်ဆီးသွားလာမှုကတနင်္ဂနွေနေ့စတဲ့မိကန်ဒီမှုဆိုတဲ့အချက်တွေပါဝင်ပါတယ်။စက်တင်ဘာလ23ရက်နဲ့14ရက်တွေမှာတော့မုံတော်မြူရဲတွေကနေရာတချို့မှာမြမစစ်တပ်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ခဲ့ကြောင်းနဲ့ရိုဂျာမျိုးသား9ဦးနဲ့မျိုးသမီး3ဦးတို့ကိုထိန်းသိမ်းတာကိုသတင်းတွေအရသိရတယ်လို့လည်းသတိထောက်လွှာမှာထပ်သိမ်းရေးသားထားပါတယ်။ပြစ်ခတ်တံတွေနဲ့ရှာဖွေရှင်းလင်းရေးလှုပ်ဆောင်တဲ့အတံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကောက်ဆက်ဘဇားကနေကြားနေရတယ်လို့လည်းဒေသခံသတင်းတွေအရသိရကြောင်းဒီဖြစ်ရပ်တွေက2019ခုနှစ်ကအရသားတွေအကြားအာရမနေဆက်ဖြတ်ကျော်ရွှေပြောင်းခဲ့ရတဲ့နေပြည်တော်ရှင်းလင်းလှုပ်ဆောင်ခဲ့တဲ့အလားတူတန်တူနိုင်ကြီးရှိတာကိုဖော်ပြနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ရုံးရဲ့စာမှာပါရှိပါတယ်။အခုစစ်စီရေးတွေဟာရခိုင်လက်နက်ကိုင်တပ်အေအေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့မယူဆနိုင်ကြောင်းစစ်စီရေးတွေအတွင်းအရသားတွေကိုအကာအကွယ်မပေးရင်နောက်ထပ်အရသားတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲအလုံးရင်းနဲ့ထပ်မံဝင်ရောက်လာစေနိုင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလုံခြုံရေးကောင်စီကိုတတိပေးထားပါတယ်။ဒေသဒေသမှာမြန်မာစစ်တပ်ကအင်အားများအပြားပြောင်းရွှေ့လျားနေကြတဲ့ကြောင်းဒေသဒေသငြိမ်းချမ်းတည်ငြိမ်ရေးနဲ့တနင်္ဂနွေချစ်ချည်ရေးကျပတ်မှုတွေကိုအားနဲ့ထိခိုက်စေနိုင်ကြောင်းလည်းအဲ့ဒီတတိထောက်လွှာမှာပါရှိကြောင်းဘင်္ဂလားဒေ့ရှ်ရေတွေကပြောပါတယ်။အလားတူကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကစက်တင်ဘာလ23ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဦးပုံကျော်မိုးကိုဆင့်ခေါ်ဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းရိုဂျာအသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကနိုင်ငံကြီးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးအောင်မြင့်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးမဂျူရူခရမ်ခန်ချန်ဒရီကိုခေါ်ယူတွေ့ဆုံပြီးဒေသဒေသမြန်မာလူကြီးတပ်ဖွဲ့တွေရွှေ့ပြောင်းမှုကပုံမှန်ရွှေ့ပြောင်းမှုဖြစ်တယ်လို့မြန်မာနိုင်ငံထဲမှာသာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ချင်းချောက်ဖို့ရွယ်ချက်မရှိကြောင်းသူပြန်ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်ခင်ဗျာ။နိုင်ငံတကာကနာမည်ကြီးဗန်ကြီးတွေဟာတရားမဝင်ငွေကြေးလွှဲပြောင်းမှုကြီးတွေမှာတစ်ပေါင်းများစွာပါဝင်လွှတ်ဆောင်ပေးခဲ့တယ်လို့စုံစမ်းစစ်ဆေးရေးနိုင်ငံတကာသတင်းသမားများအဖွဲ့တစ်ခုကဒီနေ့ခုနေ့ကထုတ်ဖော်ပြောဆိုလိုက်ပြီးထိရောက်မှုမရှိတဲ့စီးပွားရေးကိစ္စတွေအပေါ်မှာလည်းဝေဖန်လိုက်ပါတယ်။ဘူးစေဝါရောင်းဝယ်မှုကရတဲ့ငွေတွေဖူပြိုးစက်နိုင်ငံတွေတဲ့အလွဲသုံးစားလို့ရရှိထားတဲ့ငွေတွေနဲ့တရားမဝင်ခွင့်ယူထားတဲ့ငွေကြေးအဝင်အထွက်တွေကို ဘဝင်တန်းတွေကိုယ်တိုင်သတိပေးတဲ့ကြားကကမ္ဘာအကြီးဆုံးပတ်ကြီးတွေကလှုပ်ဆောင်ပေးကြတာဖြစ်ကြောင်းအတွင်းကြဆုံဆန်းစစ်ဆေးရေးသတင်းသမားများနိုင်ငံတကာအဖွဲ့ ICIJ ကပြောပါရယ်အခုသတင်းကိုပေါက်ကြားသွားစေတဲ့စုံစမ်းစစ်ဆေးမှုကိုနိုင်ငံပေါင်း88နိုင်ငံကသတင်းမီဒီယာဌာန108ခုကပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါတယ်။ဗန်တွေကနေ FinCEN လို့ခေါ်တဲ့အမေရိကန်နိုင်ငံအစိုးရရဲ့ငွေကြေးစည်းမျဉ်းစည်းကမ်းကြီးကြပ်ကိုယ်ပိုင်ဌာနကိုအစည်းအခံနဲ့တတိယရှိပေါ်ငွေကြေးလက်ပြောင်းမှုအစည်းအခံစာထောက်ပံ့များစွာအပေါ်မှာအခြေခံပြီးသတင်းမီဒီယာတွေကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။အခုစုံစမ်းစစ်ဆေးတွေ့ရှိမှုတွေအဓိကဘဏ်ကြီးတွေဖြစ်တဲ့ JP Morgan Chase, HSBC, Standard Chartered,ဒစ်ပန်နဲ့ဘဲကနယူးယောက်မြန်လုံးတို့ဟာရန်စွေသားတွေပိုင်ဆိုင်တဲ့ငွေကြေးပိုင်ဆိုင်မှုတွေကိုဆက်လက်လွှဲပြောင်းပေးပို့ခဲ့တယ်လို့ဆက်ဆွဲခံထားရပါတယ်ခင်ဗျာ။ Pacific သမုဒ္ဒရာတွေက American ပိုင် Guam ကျွန်းပေါ်ကစစ်စခန်းနဲ့တန်တူစခန်းတစ်ခုကို Nuclear လက်နက်တပ်စီအသုံးပြုနိုင်တဲ့ H6 ဘုံးကျဲလေယာဉ်နဲ့ပုံစံတူလက်ကျင့်တိုက်ခတ်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်။ American နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုပုံစံတူလက်ကျင့်တဲ့ဗီဒီယိုကိုတရုတ်ကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်တင်းမာမှုတွေထပ်တိုးလာမယ့်အရေးစိုးရိမ်စရာဖြစ်ပါတယ်။ဗီဒီယိုထဲမှာငွမ်ကျွန်းပေါ်က American Anderson လေတပ်အခြေစိုက်စခန်းနဲ့ပုံစံတူစခန်းကို Nuclear လက်နက်တပ်စီအသုံးပြုနိုင်တဲ့တရုတ်လုံH6 ဘုံးကျဲလေယာဉ်နဲ့တိုက်ခိုက်နေပုံကိုရိုက်ခူးထားတာဖြစ်ပါတယ်။အဲဒီဗီဒီယိုကို social media တခုမှထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ The God of War H6K goes on the attack စစ်နပ်ဖျား H6K ကတိုက်ခိုက်မှုစတင်လိုက်ပြီလို့နာမည်ပေးထားတဲ့ဒီဗီဒီယိုမှာအခြေစိုက်စခန်းတစ်ခုကနေ H6 ဘုံးကျဲလေယာဉ်ထွက်ခွာသွားပြီးလေယာဉ်မှုကဖိလက်တစ်ခုကိုဒုံးကျည်ပြုတ်လိုက်တဲ့ပုံရိုက်ခူးပြထားတာလည်းဖြစ်ပါတယ်။ဒုံးကျည်သွားရလမ်းကြောင်းမှာပြနေတဲ့ဂျိုဒူတပ်ပုံတွေအရဗီဒီယိုနဲ့ရိုက်ခူးပြထားတဲ့ data scan ဟာဝမ်ကျုံးဘော်ကအန်ဒါဆန်လေတာစကန်နဲ့တပုံစံနဲ့ဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 ကပ္ပကပ်ရောဂါအတွက်ကုသဆေးကာဝယ်ဆေးပေါ်လာတာနဲ့အချိန်နဲ့တပြေးညီမြန်မာနိုင်ငံကိုအမြန်ဆုံးရောက်နိုင်ရေးအစိုးရကကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ COVID-19 ကပ်ရောဂါကူးစက်မှုလှိုင်းကြီးမားနေတဲ့ရန်ကုန်တိုင်းအတွင်းရောဂါထိထိရောက်ရောက်ကာကွယ်ရေးနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့ကအစီအခံတင်ပြတဲ့မိကွန်းမှာရှင်းလင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုအခြေအနေကနေပုံမှန်အခြေအနေကိုဘယ်တော့ပြန်ရောက်မလဲ။အချိန်ဘယ်လောက်ကြာအောင်မလဲဆိုတဲ့မိကွန်းတွေအတွက်ကုသဆေးနဲ့ကာကွယ်ဆေးတွေပေါ်လာတာနဲ့မြန်မာနိုင်ငံကိုအမြန်ဆုံးရောက်ရှိအောင်သူ့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။အခုဆိုရင်တော့တချို့နိုင်ငံတွေမှာ COVID ကိုကုသဖို့ဆေးကိုအားထုတ်ပြီးတော့ထုတ်လုပ်နေရှိတယ်။တချို့တွေကြတော့ကာကွယ်ဆေးကိုအားထုတ်ပြီးတော့ထုတ်လုပ်နေရှိတယ်။တချို့ကြနှမျိုးစလုံးကိုအားထုတ်ပြီးထုတ်လုပ်နေရှိတယ်။အဲကျွန်တော်နိုင်ငံအနေနဲ့အမှပြောရမယ်ဆိုလို့ရှိရင်ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေအနေနောက်ပြီးတော့အကူအညီထုတ်လုပ်နိုင်တဲ့အခြေအနေမရှိပေမဲ့ဒီလိုဆေးတွေပေါ်လာတာနဲ့အမျှအချိန်နဲ့တပြေးညီကျမတို့နိုင်ငံကိုအများနိုင်တော့မြန်မြန်ပေါ့နော်ရောက်နိုင်အောင်လို့ဆိုပြီးတော့ကျမတို့အခုတည်းကနေပြီးတော့စီစဉ်နေပါတယ်ဥပမာဆိုရင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့ကျမတို့ဝန်ကြီးဌာနကနေပြီးတော့ဒီလိုဆေးတွေထုတ်နေတဲ့နိုင်ငံကတန်တမာနေနဲ့ထိဆက်ပြီးတော့ဘယ်လောက်ကျမတို့အနေနဲ့မြန်မြန်ရနိုင်မှုအလားလာရှိလေအကယ်၍ဒီဆေးတွေအောင်မြင်နေဆိုရင်ပေါ့နော်ဒါဆေးတွေကသုံးသိမသုံးသိဆိုတာကမ္ဘာ့ကျန်းမာရေးဌာနကလည်းအကြည့်ကြည့်ပြီးတော့စမ်းသပ်ပြီးမှဆုံးဖြတ်မှဖြစ်ပါတယ်ကျမတို့ကလည်းမတေချာပဲနဲ့ကျမတို့ရဲ့ပြည်သူတွေကိုဒီဆေးတွေအပေါ်မှာဒီဆေးတွေကိုမသုံးပါဘူး
ဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးကုသရေးတွေအတွက်အစိုးရအနေနဲ့ကျပ်ငွေ1ဘီလီယံသုံးဆွဲဖို့ရထားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားသွားပါတယ်
။ဘန်ဒါရေးဝန်ကြီးဌာနကပြောအထွေထွေပို့ဆောင်ငွေဘီလီယံ1ဘီလီယံဆိုတာကတော့တန်းတစ်ထောင်ဆိုတာတော့ကျမတို့ပြည်သူတွေသိပြီးသားလို့ကျမတို့ထင်ပါတယ်။ဘီလီယံ1000ကျော်ကိုကျမတို့အနေနဲ့တဘာဝဘေးအန္တရာယ်အတွက်ဆိုပြီးတော့အဲ့ဒီဟာကိုကျမသတ်မှတ်လိုက်တာပဲ။တဘာဝဘေးအန္တရာယ်ဆိုတော့ COVID နဲ့ဆိုင်ပါတယ်။ဒါမျိုးဒီလိုသတ်မှတ်ထားတဲ့ငွေဟာ COVID ရောဂါနဲ့ပဲပတ်သက်လို့သုံးဖို့ပါ။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့သုံးဖို့မဟုတ်ပါဘူး။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့ဆိုလို့ရှိရင်အဲ့ဒီရန်ပုံငွေထဲမှာတတ်တာရှိပါတယ်။ဒီအခု ဒီဘီလီယံတစ်ထောင်ကျော်ရွှေ့ပြောင်းလိုက်တယ်ဆိုတာဟာကျမတို့ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေအတွက်ကိုဗစ်ရောဂါနဲ့ပတ်သက်တဲ့လိုအပ်ချက်တွေအတွက်သုံးဖို့ဖြစ်ပါတယ်
ရက်ကန့်တမရှိနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေဆိုးနေတဲ့ရန်ကုန်တိုင်းအတွင်းမှာကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရှိနေတာပါတချို့လုပ်ငန်းရှင်တွေဟာလွန်ခဲ့တဲ့6လကျော်ရောဂါစတင်ကူးစက်ချိန်ကစပြီးအခုချိန်ထိအစိုးရထောက်ပံ့ကြေးတစ်ခါမှမရခဲ့ဘူးလို့ VOA ကပြောပါတယ
်ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အင်ဂျင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာစတင်အသက်ဝင်တဲ့ရန်ကုန်တိုင်းအတွင်းမှာဒေသခံတွေဘလို့အခက်အခဲတွေကြုံနေကြရသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်္ဂနာထောမှာကြောပြန်ယောဂါကူးစက်မှုတွေကြောင့်သေဆုံးမှုတွေနဲ့ကူးစက်သူလူနာအသစ်တွေပါတိုးလာနေတဲ့အတွက်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာကြီးနေပဲစတင်အသက်ဝင်ပါပြီနေအိမ်မှာအလုပ်သမားအနှဲငယ်နဲ့အော်ဒါယူပြီးအထက်ချုပ်လုပ်ငန်းလုပ်နေတဲ့ရန်ကုန်မြို့ကဒေါ်သသန်းမော်ကတော့ရုတ်တရက်ထုတ်ပြန်လိုက်တဲ့အမိန့်ကြောင့်အလုပ်တွေကျန်းသာထားရတယ်လို့ပြောပါတယ
်အလုပ်ကအကောင်လုံးဖိကိုက်သွားတာပေါ့ဖိကိုက်သွားတယ်ဆိုအကောင်လုံးအလုပ်တွေရလိုက်တယ်နောက်ပြီးလို့ရှိရင်ဟိုကလေးတွေကလာသွားရလာရအကောင်လုံးခက်ခဲသွားတဲ့ခါကျတော့အဲ့လိုလေအကောင်လုံးဒီအလုပ်ကိုပဲရလိုက်တဲ့ခါကျတော့အကောင်လုံးအဆင်မပြေဖြစ်သွားတာပေါ့အဲ့လိုဖြစ်သွားတယ်သွားရလာရင်လည်းအဆင်မပြေတော့ဘူးအဲ့လိုအဲ့လိုဖြစ်သွားတယ်ဘာအကောင်ကိုကိုယ့်ဟာကိုလည်းဘယ်လိုရှင်းချက်ဘယ်လိုရှားရမလဲအဲ့လိုအခက်ခဲတွေဖြစ်သွားတဲ့ခါကျတော့လေအဲ့အထောက်ပံ့ကြီးကတစ်ခါမှမရဘူး။ဘာလို့မရတာလဲဆိုတော့လောင်းလန်းရှိတယ်ဆိုပြီးတော့မတော်မပေးဘူး။လောင်းလန်းကြီးလည်းဆိုပြီးမပေးတော့အလောက်တွေကလည်းအကုန်လုံးရသွားတဲ့ခါကျတော့မတော်ကဟိုထောက်ပံ့ကြီးကလည်းလောင်းလန်းရှိတယ်ဆိုပြီးတော့မပေးဘူး။နောက်ပြီးရှင်အလောက်ကလည်းရသွားဆိုတော့အဲ့လိုမျိုးရနေမှာခက်ခဲတဲ့အရင်ဖြစ်တဲ့အခုဖြစ
်။အင်ဂျင်မထွက်ဖို့အမိန့်ကအလောက်မသွားနိုင်ပေမဲ့အင်ကနေအလောက်လုတ်ခွင့်ရတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းအင်ကနေအလောက်လုတ်ရတဲ့နေရာမှာအကန့်အသတ်တွေရှိနေတာကြောင့်ထိခိုက်မှုတွေကိုတော့ရှောင်လို့မရနိုင်ဘူးလို့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါတယ်
။အကုန်လုံးဆွေးဟောင်းဆိုတဲ့ပုံမှန်မျိုးတော့ရောက်လိုက်တာမျိုးကြတော့ဒီလုပ်ငန်းပိုင်းမှာထိခိုက်မှုတွေအများကြီးရှိတယ်။ဘာကကြောင့်ဒီကာလကလည်းဘယ်လောက်ကြာအောင်မလဲဒီကြောင့်မလို့ဒီလုပ်ငန်းရှင်တွေကကြည့်ရင်ထိခိုက်နေတာမျိုးရှိတယ်။အဲလိုကဒီအလုပ်ဒီအလုပ်ခွင်နေမှာကျန်လာလိုက်ရတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်ဟိုရစဉ်ရထိုက်တဲ့ခံစားဝင်ခံစားတိုက်တဲ့ဟိုလာစားလို့အတကားဟိုဘာပေါ့မတချို့လူဒီ daily လုပ်လို့ရတဲ့လုပ်သမားတွေဆိုဒီ daily ကြီးပေါ့နော်အဲ့လိုမျိုးတွေမှာဒီကနေ့နာမျိုးအများကြီးရှိတယ်လို့ပြောနေတယ်ဘိုးဘိုးကျတော့ဒီပုဂ္ဂလိကလုပ်ပြီးဖြစ်တဲ့ခါကျတော့ဘာဆိုဦးလာကငွေကြီးပိုင်းရောနောက်တစ်ခါတော့ပေါ့နော်လုပ်ငန်းပိုင်းရောပေါ့နော်
ရန်ကုန်တိုင်း55မြို့နယ်ထဲကကိုကိုကျွန်းကလွဲပြီးအင်ဂျင်မထွက်ဖို့အမိန့်ထုတ်ရတဲ့အစီအစဉ်မှာအခက်အခဲတွေရှိနိုင်တာကိုနားလည်ကြအောင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ
်။ဒီအမိန့်ကြောင့်ပေါ့နော်ဒီ stay home order ကြောင့်အခက်အခဲပေါ့နော်နည်းနည်းအခက်အခဲရှိတယ်ဆိုတော့ရှိသွားနိုင်တာတော့ရှိပါတယ်။သို့တော်ငကိုလေးကကျွန်တော်တို့ stay home က28မြို့နယ်ကိုလုံပြီးသားဖြစ်ပါတယ်။28မြို့နယ်ဆိုတော့44ဆိုကျွန်တော်တို့နောက်ထပ်16မြို့နယ်ပဲတိုးပြီးလုပ်တဲ့သဘောပဲဖြစ်ပါတယ်။အဲ့တော့အဲ16မြို့နယ်မှာလည်းတကယ်ယောဂဖြစ်ပွားတဲ့ဟုတ်သား10မြို့နယ်လောက်ပဲရှိပါတယ်။ကျန်တဲ့6မြို့နယ်ပါတပေါင်းစီရဲလုပ်လိုက်တဲ့သဘောပါပဲ
။ကျမရင်းနဲ့အစားဝင်ကြီးဌာနရဲ့ဒီကနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်အကြကိုဗစ်ယောဂကြောင့်တည်ဆုံးသူနောက်ထပ်3ဦးတိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူက98ဦးအထိရှိသွားပါပြီ။ယောဂပိုးကူးစက်သူအတီးပြူလူနာကတော့6000လီပါရှိနေပြီးယောဂပိုးကင်းစင်ပြီးဆေးရုံစင်ခွင်ကြသူက1200ကျော်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကမ္ဘာ့ကယောဂါကိုဗစ် -19 ကယောဂါကာလပြည်သူတွေအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အခမဲ့ဌာနကူစေကနေမှစေတနာဝင်တဲ့ဆရာဝန်အင်အားထပ်ဖြည့်နိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာ့ကယောဂါကိုဗစ် -19 မြန်မာနိုင်ငံတစ်ဝက်လုံးတိုင်းတာတဲ့ကူးစက်သူ6000ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူကလည်း100နီးပါးအထိရှိလာပြီဖြစ်လို့ဒီကူးစက်ညာယောဂါထိန်းချုပ်နိုင်ရေးအချိန်နဲ့ဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာကိုဖြားနာလူနာတွေများလာတယ်လို့ဒီလူနာတွေထဲမှာကိုဗစ် -19 ယောဂါပိုးတွေ့ရှိသူတွေလည်းပါလာတဲ့အတွက်ဆေးကနေမှာဆင်းသောဝင်တဲ့ဆရာဝန်အင်အားပိုလိုအပ်လာနေတယ်လို့ Fever Clinic ရန်ကုန်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်။ဒီတအားများလို့တရက်တည်းလို့ဒီနေ့ဆိုရင်လည်း Fever Clinic တစ်ခုမှအနည်းဆုံး50ရှိတယ်ဆေးလူနာရ။ဒါတော့ တော်တော်များတယ်ဟိုဒီတရက်တည်းမှာကိုဗစ်ပေါ်စရိတ်လူနာမျိုးကလည်းတော်တော်ကြီးကိုမြင့်တက်လာပြီပေါ့နော်တော်တော်များတော့ကျွန်တော်တို့ကလည်းရက်တည်တည်းတိုးလိုက်ပြီအချိန်ကလည်းဟိုကျွန်တော်ကစနစ်ကြီးပဲကန့်တက်ထားဒီနေ့ဆို3နိုင်ပါပြီတာမွေအပိုင်းမှာပေါ့နော်မင်္ဂလာတော်ညလည်းအဲ့လောက်ထိုးရဟုတ်နော်လူနာအင်အားနဲ့ဆရာဝန်အင်အားနဲ့အခက်အခဲလေးတွေလို့ဖြစ်နေတယ်ပေါ့နော်ဆေးဦးနေမှာလည်းကျွန်တော်ပြဿနာနေရအခက်အခဲတွေဖြစ်နေတယ်ပေါ့နော်ဒီ fever clinic call center ဆိုပြီးတော့ကျွန်တော်တို့တုတ်ဖို့အစီအစဉ်ဆွဲနေပေါ့နော်ကျွန်တော် call center တက်ကိုလည်း volunteer ခေါ်တယ်ပေါ့နော်ဆရာဝန်အင်အား volunteer လူနာပြုအင်အားတွေ့တယ်ပေါ့နော် volunteer တွေလည်းရှိဆက်တွေ့လာနေတယ်ပေါ့နော်
ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ပိုးတွင်းရှိမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာကျန်းမာရေးဆောင်ရှောက်မှုပေးနိုင်အောင်အခမဲ့ဌာနကူစီကံနေမြို့နယ်တိုင်းလိုလိုဖွင့်လှစ်ထားတဲ့အထက်လှိုင်သာယာမြို့နယ်မှာလည်းစေတနာဝင်တဲ့ဆရာဝန်တွေကနေ့စဉ်အားဖြည့်ပြီးတော့ပိတ်ရက်မရှိအချိန်ကြီးစေကူတာမှုပေးနေကြပါတယ်လို့လှိုင်သာယာမြို့နယ် Fever Clinic တာဝန်ခံစေတနာဝင်တဲ့ဆရာဝန်ဒေါက်တာနိုင်မင်းထွတ်ကရှင်းပြပါတယ
်။ဆရာဝန်ရေကဆူဆူပေါင်းဆိုရင်6ယောက်ပေါ့နော်ကျွန်တော်ပါဝင်သူ6ယောက်ရှိတယ်။တယောက်တည်းထိုင်နေပေါ့နော်။ပုံနေတဲ့တည်းဆိုတော့ကျွန်တော်ပဲဒီလိုပါကျွန်တော်တို့ခုနှစ်ရက်လုံးပြည့်ရမရှိဖွင့်ထားပေးပါတယ်။တခြားမျိုးနယ်တွေမှာပါဆက်ဆက်ရှိလဲဆိုတော့သူတို့စေကမ်းမှာ positive စားမဟုတ်ဘူး။ဒါပြားရှိတဲ့လူကလာသွားတာတက်ဆိုင်ရာကျမကြီးဝန်ထမ်းတာကွာတင်းဝင်ခိုင်းတာပေါ့နော်။အရင်တော့ကဦးနေကြလုံးနေကြဆရာဝန်တွေကကွာတင်းဝင်သွားရှိရတဲ့အကြောင်းမလို့ volunteer ဆရာဝန်တွေအတွက်အခက်အခဲရှိတာပေါ့နော်။ဒီဆရာဝန်တွေကကွာတင်းဝင်ရတဲ့အတွက်ကြောင့်မလို့ဌာနကူစေကမ်းတွေမှာဆရာဝန်အားကြော့လာပြီးတော့အစိုးရစီရင်ဒီမှာအလုပ်ဒီပုံလာတယ်လို့မြင်ပါတယ
်အခုလိုစေနာဝင်တဲ့ရှင်းပညာရှင်တွေအချိန်ပြည့်ကူညီပေးနေကြတဲ့အချိန်ပြည်သူလူထုဘက်ကလည်းယောဂကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအိမ်ထဲမှာပဲနေပေးခြင်းအဖြစ်ဝိုင်းဝန်းကူညီပေးကြပါလို့စေနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ
်ချစ်နိုင်ပါအိမ်မှာပဲနေပေါ့နော်ဘယ်မှမသွားနဲ့ဒီကာလမှာအိမ်မှာနေတာပို့တော့စိတ်ချဆိုပေါ့နော်စိတ်အခြေဆိုအဲလိုအပ်တဲ့ community clinic ကဲ call center ကိုဆက်သွယ်ပြီးတော့ဟိုမေးမြန်းပေါ့နော်ပြပြောပေါ်အမကြီးတခုပေါ်လာခင်ခုနအရန်မောလာတယ်မောဖောက်လာတယ်ရုပ်ကြည့်ကြီးပေါ့နော်ဒီစီတိုသွေးတို့ကြီးဆိုအသက်ကြီးပိုင်းကြီးဆိုစီတိုသွေးတို့ကြီးရုပ်ကြည့်တက်လာတယ်ဖေးကဖွင့်ချင်မဆောက်ဘဲနဲ့အဲတက်တက်မမက်ပေါ့နော်ဒီအစိုးရဒီဆွေးယုံနေပေါ့နော်ဒီရန်ကုန်ပြည်သူဆွေးယုံကြီးသင်ငန်းကျော်အင်းစိန်ပြည်ရှင်အကန်ဒီပေါ့နော်အဲ့လိုဆွေးယုံနေကိုအချက်ချင်းအားချက်ပွားရောက်ပြီးတော့ကုသပေးဖို့ပေါ့နော်ဒါလေးကျွန်တော်အကြံပြုချင်ပါတယ
်ဒေါက်တာကျော်မင်းထွန်းမအခုလိုကူးစက်များ COVID-19 ရောဂါကူးစက်ပြန့်ပွားမှုအများဆုံးရှော့ချနိုင်ရေးမိမိတို့ရဲ့နေအိမ်ထဲမှာပဲနေကြပါမဖြစ်မနေကိစ္စတွေရှိလို့အိမ်ကိုအပြင်ထွက်ရတဲ့အခါတိုင်းမှာလည်း mask ကိုမဖြစ်မနေတပ်ဆင်ထားပါဈေးဝယ်ရင်တဦးတည်းထွက်ပါဆေးရုံဆေးကန်းကိုနှစ်ဦးပဲသွားပါသာသဖြင့်ကိုကိုကျွန်းကနေအပရန်ကုန်တိုင်းဒတိုင်းလုံးကပြည်သူတွေအိမ်ထဲမှာပဲနေကြဖို့ stay at home ကြေညာကိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ20ရက်နေ့ကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆွန်မမ
ကျွန်တော်ဝင်းမေပါလာမယ့်ရွေးကောက်ပွဲအတွက်ကိုဗစ်ကာလစိတ်ဆီစီမှုအောက်မှာဖြစ်လာတဲ့လက်ရှိမဲ့ဆွယ်ပွဲတွေမှာကိုထီးလက်ရောက်ခက်ရန်ဖြစ်တာတချို့ရှိလာတယ်လို့ကြိုင်ပွဲအဓိကပါတီကြီးတစ်ခုကစိုးရင်တကြီးပြောလိုက်ပါတယ်ဒီခဲ့တဲ့ဗိုလ်ရုံးလေးကနေပြည်တော်ပုပ်ပသီရီမှာလက်ရှိအစိုးရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထောက်ခံသူတွေနဲ့အရင်အစိုးရပါတီဖြစ်တဲ့အတိုက်ခံပါတီပြည်ထောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီမဲ့ဆွယ်သူတွေကြားထိုးချိတ်ရိုင်းနှက်မှုတွေဖြစ်ခဲ့တယ်လို့မနေ့တနေ့လာနေမှာလဲမိထီလာမျိုးကညောင်တိုင်းကြေးရွာမှာထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီး NLD ဒီချုပ်ပါတီထောက်ခံသူအင်ကိုဖြတ်တဲ့အဆင့်ထိပါရောက်ခဲ့ပါတယ်။ဒီအခြေအနေတွေအတွက်ဒီပါတီကြီးနှစ်ခုရဲ့ပြောခွင့်ရတွေကိုမေးရမှာတက္ကသိုလ်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြက်ကအခုလိုစရှင်းပြပါတယ်
။ကျွန်တော်လည်းအခုတည်းဖွံ့ဖြိုးတော့မြင်လေကိုကိုတိုင်းကိုယ်တည်းလောင်းဖြစ်ကလောမှာပေါ့ဝင်ရောက်ရှင်ပြိုင်နေတော့လေကျွန်တော်ဒီသားမှာလည်းတရက်ကကျွန်တော်ရင်ထဲနောက်ကို NLD ကာဒစီပေါ့နော်ဆောင်းပေါင်းစီတင်ပြီးတော့လိုက်တခြင်းဖွင့်လာလေးကိုကျွန်တော်ကိုယ်တိုင်ကြုံနေကျွန်တော်ကတော့ရှောင်ပြီးထွက်လိုက်တာပေါ့လေထိတဲ့တွေ့ပြီးပြဿနာမဖြစ်အောင်သူတွေပြန်ကြောက်သွားတယ်တော့သက်ဆိုင်ရာဒေတာအလိုက်ကိုယ်စရေလောင်းနေတော့ဒီအောင်လိုက်တောင်းဝင်ယူနေတဲ့ခေါင်းဆောင်ကြီးရဲ့ကို့အဖို့ဝင်နေအပေါ်ဒီမှာကျူတင်မှာကြားထင်ကြောင်းမှုကြီးလိုလေးနေဘာဖြစ်လို့လဲဆိုတော့တချို့ဒေတာတွေမှာဟိုအဖွဲ့တွေဆိုရင်ဒီနေ့နှုတ်ဆက်ကြစကားပြောကြပြီးလမ်းခွဲသွားကြတယ်ဘာတည်တနာမှမရှိ
ဒီနေရာမှာ NLD ဒီချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညင်းကတော့လက်ရှိရွေးကောက်ပွဲရဲ့ထူးခြားမှုကြောင့်အဓိကအခုလိုဖြစ်လာတာပါလို့ရှင်းပြပါတယ
်ဒါတော့ကျွန်တော်တို့ကိုဗစ်ကြက်ထဲကြားထဲမှာလောက်လာတာတခုနောက်တစ်ခုကတော့အာနာယကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဓိကပြိုင်ပွဲပါတီရပေါ့ပြိုင်ဆိုင်မှုတွေပြင်ထန်ရတာအထူးဖြင့်တော့ဒီပါတီနှစ်ခုလုံးကတောင်းရှိလို့ညာဟာကြိုးစားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်တွေနောက်ကိုဗစ်ကော်မတီရဲ့ညွှန်ကြားချက်တွေနဲ့ညီဆောင်ရွက်နေရှိပါတယ် ဒါပေမဲ့ကျွန်တော်တို့ပါတီနှစ်ခုကိုထောက်ခံတဲ့ပုံစံတွေကြတော့သူတို့ရဲ့ပုံပိုင်းအသိပိုင်းနဲ့လှုပ်ရှားတာဖြစ်တဲ့အခါမှာကျွန်တော်ဒီလိုပဲပုံတိုင်းမှုတွေဖြစ်တာပါ။အ
ဲဒီတော့ဒီအောက်ခြေကထောက်ခံသူတွေကိုဘယ်လိုမှားခြင်းပါလဲလို့မေးရမှာဒေါက်တာမျိုးညွန်ကဆက်ပြီး
ဒါတာမန်ရွေးကောက်ပွဲမဟုတ်ဘူး။အနာဂတ်မှာအရေးကြီးတဲ့စနစ်အပြောင်းအလဲဖြစ်တယ်လို့သဘောပေါက်ပြီးတော့နိုင်ငံရေးအတိတ်ကြီးကြီးနဲ့ဥပဒေပေါင်းနဲ့ရလို့ဖြစ်အောင်နော်မလုပ်ရမယ့်အလုပ်တွေကိုဘယ်လိုအာယုံလွှဲတာတွေစိတ်လုံးစောတာတွေပဲရှိရှိမလုပ်မိအောင်ပြည်များနိုင်ငံရေးသတိရှိကြဖို့လိုပါတယ်
အဲ့ဒီတော့အခုလိုခက်ရန်ဖြစ်တာတွေကိုဘယ်လိုဖြေရှင်းသင့်ပါလဲလို့မေးရမှာစံခံရေးပြောခွင့်ရဒေါက်တာနန္ဒာစနေက
ဒီဖြစ်စဉ်ကဘယ်သူဘယ်လိုပဲဖြစ်ဖြစ်ကောင်းတဲ့လက္ခဏာမဆောင်ဘူးနော်နောက်ခုနလိုပေါ့ PR တွေများနေတဲ့အချိန်မှာသာသာပောက်ခွဲကျင်နေတဲ့အချိန်မှာဒီဘလူလိုက်တဲ့အကြံပေးမှုတွေဖြစ်မှာဆိုရင်လေဆိုတော့တက်ဆိုင်ရာဒေသကောင်းဆောင်တွေကကိုလူတွေကိုတီခံဖို့ပြဿနာမရှာဖို့နိုင်ငံကြီးတပ်ပြည်သားစားလူကြီးလူကောင်းဆက်ဆံစီယုံဆောင်ရွက်ကြဖို့စံမျိုးလေးတွေကိုထိန်းချုပ်ပါကြပြီးတော့မှဆောင်ရွက်လုပ်ငန်းစီတွေကိုရှင်းလင်းထားလိုက်လို့ရှိရင်နောက်တစ်ခါဒီလိုထိတဲ့တွေ့မယ်ဆိုလို့ရှိရင်လည်းကိုယ်ကကျူးကျော်ထွက်နိုင်မယ်ဆိုရင်ဒီလိုလာလို့ပြဿနာမဖြစ်တော့ဘူးပေါ့ခုနကလိုထိတဲ့သွားရင်ဆိုင်တော့ဘယ်သူဘက်ကပဲစားစားဒီချိန်မှာပောက်ကွဲသွားမှာပဲ
ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ဘက်ကတော့ဒီဖြည့်ရှင်းမှုအတွက်အုပ်ချုပ်ရေးဘက်ကပါဝန်ကူတင်တယ်လို့ဆိုပါတယ
်ပြည်သူလူထုကိုတော့ကျွန်တော်ကမြစ်တိုင်ရက်ခဏရှင်းပြတာပဲလုပ်လို့ရပါတယ်ဥပဒေပိုင်းရတော့အုပ်ချုပ်ရေးဘက်ကြံမှာမယ်ဆိုရင်တော့နိုင်ငံပို့ပြီးတော့စီကံကြတာကိုရှိပါတယ်ကျွန်တော်ညီပြည်တော်မှာဖြစ်ခဲ့တဲ့ကြွေးကြောင်းသားလေးတွေနဲ့ပြည်ထောင်စုပါတီရဲ့မဲဆွေရင်နာကြည့်တွေ့ပေါ်တိုင်းမှုဖြစ်စင်ပါဆိုရင်သက်ဆိုင်ရာသတော်ကိုယ်စင်များနိုင်ပိုင်းအတွင်းမှရောက်ပြီးတော့ပြပနာကြီးထွားလာအောင်တင်ပြနိုင်ရတာမျိုးလေးရှိပါတယ်။
အဲ့ဒီတော့လက်ရှိမဲဆွေစီအောင်ရေးတွေကိုပြဿနာမဖြစ်အောင်ဘယ်လိုလုပ်နေပါလဲလို့မေးရမှာဒေါက်တာအနန္ဒာစမြင့်ကတော့
တွားတဲ့ချိန်မှာတော့ကားနှစ်စီးသုံးစီးလူ50တဲ့မကြောင်းဒီလိုရင်းနေတဲ့ကျွန်တော်တို့စီမံပြီးသွားတာလည်းရှိဒီကျွန်တော်တို့ဘက်မှာပါမယ့်လူတွေကိုကျွန်တော်ကကြိုပြီးတော့ပြောတယ်တိတ်ချက်ကသိခံဖို့နောက်မိမိကိုကျွန်တော်တို့ကပြောဆိုဆောင်ရွက်ရတာလာလို့ရှိရင်တော်ဝတ်မတုံ့ပြန်ဖို့ကျွန်တော်ဥပဒေကြောင့်ပါပဲရှင်းမယ်ကိုကြီးလက်ရောက်မဖြစ်စေနဲ့ပြီးတော့ကိုယ့်ဘက်ကဘယ်တော့မှရံမစားနဲ့အကုန်လုံးကျွန်တော်ကြုံပါတယ်ပြီးတဲ့အခါကျတော့အနေဖြစ်စေမယ့်ဒေါက်တာလက်နဲ့ကောက်ပေါ်မှာလုံးဝတင်မခံအောင်နောက်သွားမဲ့ဒီမှာပါတဲ့လူတွေကိုတောက်စားမှုကိုကျွန်တော်တို့လုံးဝလက်မခံအောင်ပြီးတာစစ်တယ
်ဒေါက်တာအနန္ဒာလှမြင့်ကပဲအခုလိုခက်ရမဖြစ်အောင်ဘိုးကညွှန်ကြားတာအပြင်ကိုဗစ်ကာကွယ်ရေးတွေအတွက်ပါညွှန်ကြားထားတာအသေးစိတ်ရှိတယ်လို့ဆိုပါတယ်ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကလည်းသူတို့ပါတီမှာလည်းအခုလိုအလားတူညွှန်ကြားထားတာရှိတယ်လို့ဆိုပါတယ်။အဲဒီတော့အခုလိုခိုက်ရံတဲ့ပြဿနာတွေမဖြစ်အောင်တစ်ဖက်ကပြိုင်ဘက်နဲ့ကြိုတင်ညှိနှိုင်းထားမှုတွေရှိပါလားလို့မေးရမှာဒေါက်တာနန္ဒာလှမြင့်ကတော့ဒါမျိုးတွေလှုပ်ထားတာရှိတယ်။ဒေသခံချင်းတည်ပြီးသားဖြစ်တာမျိုးအစဉ်ပြေတယ်လို့ဆိုပါတယ်ခင်ဗျာ။ကျွန်တော်ဝင်းမြင့်ပ
ါ။မင်္ဂလာပါကမ္ဘာတည်နေတဲ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။
ကမ္ဘာတက်တန်းအရှိဆုံး spam တုတ်ဖိုးကိုမြန်မာနိုင်ငံမှာသိပ္ပံပညာရှင်တွေတွေ့ရှိခဲ့တဲ့ဆိုတဲ့ခေါင်းစဉ်နဲ့ David Kobach ရေးသားထားတဲ့ AFP သတင်းဆောင်းပါးကိုတင်ပြမှာပါ။ကြောက်ပြည့်ရုပ်ကြွင်းပညာရှင်အဖွဲ့ကကမ္ဘာတက်တန်းအကြဆုံးလို့ယုံကြည်ရတဲ့တရိတ်ဆန်တုတ်ဖိုးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းတန်းတရာလောက်ကတစ်ပင်ဈေးထဲမှာအိတ်ခဲနေတဲ့ပဇွန်လိုရင်းနေတဲ့တဲမှာတွေ့ရှိခဲ့ကြတာပါတရုတ်နိုင်ငံနန်ကျင်းမှာရှိတဲ့တရုတ်သိပ္ပံအကယ်ဒမီကျောင်းကဝမ်ဟီဥဆောင်တဲ့ကျွမ်းကျင်ပညာရှင်အဖွဲ့အစုအရအရင်တွေ့ရှိခဲ့တဲ့တက်တန်းအရှိဆုံးလို့လူသိများတဲ့ရှီဟောင်းကြောက်ဖြစ်ရုပ်ကျွင်းတရိတ်ဆန်တုတ်ပိုးနမူနာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း18တန်းလောက်တက်တန်းကဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ကမ္ဘာတက်တန်းအကြဆုံးတုတ်ပိုးတွေဟာပဇွန်လိုရင်းနေတဲ့ဝါအကောင်လေးထဲမှာတွေ့ခဲ့ရတာပါဒီလိုမျိုးရင်းနေတဲ့ဝါတွေဟာနှစ်ပေါင်းတန်း900တရှိခဲ့ပြီးဒီကနေ့ပင်လယ်သမုဒ္ဒရာတွေမှာလည်းတွေ့နိုင်ကြောင်းဗုဒ္ဓဘုရားကထုတ်ပြန်တဲ့ Royal Society's Proceedings ဂျာနယ်မှာဖော်ပြထားပါတယ်ဒီတုတ်ပိုးတွေကိုအမအကောင်ထဲမှာတွေ့ခဲ့ရတာဖြစ်ပြီးသူဟာပရင်းတဲ့ပိတ်မမိခင်အချိန်ပိုင်းလောက်မှာတည်တည်ခဲ့တာဖြစ်ကြောင်းကျွမ်းကျင်သူတွေကဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ပဇွန်လိုရေနေတတဝါမျိုးစိတ်အစ်စ်ကိုမြန်မာ Cyprus ဟွေးလို့သိပ္ပံပညာရှင်တွေကအမည်ပေးခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း145တန်းကနေ66တန်းလောက်ကာလအတွင်းရှိခဲ့တဲ့ပဇွန်မျိုးစိတ်လိုရေနေတတဝါတွေဟာလက်ရှိမြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာနေထိုင်ခဲ့ကြတာဖြစ်ပြီးတစ်ဆေးတွေမှာပိတ်မိခဲ့ကြတယ်လို့ဆိုပါတယ်။အခုလိုမြန်မာနိုင်ငံကပရင်းကြောက်ထဲတွေ့ခဲ့တဲ့နမူနာကို2018ခုနှစ်မှာတရုတ်သုတေသီတွေလက်ထဲလွှဲပြောင်းပေးခဲ့ကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါ်ရရှိမြရှိဒီမှာတင်ပြခိုက်ပါ။ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မင်းမြန်ပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။မကွေးတိုင်းစလီမျိုးမှာဖြည့်ဆိုင်ခဲ့တာစီးပွားရေးလုပ်ငန်းရှင်ဒေါသစုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါသစုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
ဟုတ်ကဲ့ရှင်သူတို့ကတော့အခုဒီစောင့်လို့ရတာတော့မျိုးစုံပေါ့နော်ဟိုဟာပေါ့နည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USAID ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တင်နဲ့ထုတ်နေတာမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်အခဲတွေအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲတွေအများကြီးရင်ဆိုင်ရတာရှိရပေါ့နော်အဲဒီအနေမှာစက်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်ဒီမှာကပဲ ਨੇ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့အခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလူစုကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့လည်းတိုးတက်နိုင်ရင်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျမကြီးရောအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်တယ်လို့ဟိုယူဆုံးကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအနက်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီပေါ့နော်နည်းပညာအကူအညီတို့အဲ့နောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစက်ပစ္စည်းပေါ့နော်အလိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စက်ပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိတယ်နေတာလန်ကလာတာရှိရပေါ့နော်ဒါအစူတီတာလေးတွေပဲရှိသေးတာအစူတီတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင
်တာဝန်ယူမှုတာဝန်ခံမှုကတော့အပြည့်ပေးရတယ်ရှင်ဟောငါလက်ထဲရောင်းရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်အခုဆိုရင်လည်းဆိုလို့ဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာတို့သူတို့ဒီရောက်စာကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတယ်ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲဟိုမှာဟိုလစဉ်ပဲဖြစ်ဖြစ်တောင်းလာတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report ကြီးတင်ပေးရတယ်ဒီတိုးတက်မှုကြီးနဲ့ပတ်သက်လို့အမြဲတမ်းလည်း ဟိုစောင့်ကြည့်တာမျိုးလည်းရှိတယ်။ပြီးတော့တကယ်ပဲမှန်ကန်အလုပ်လုပ်ရလားတကယ်ပဲတူးတက်ပြောင်းလဲလားဖြစ်နိုင်ရလားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြင်တဲ့ဒီလုပ်ငန်းရှင်တွေကိုဒီစိန်လုံးလိုက်ပြီးတော့ဆာဗစ်စစ်စင်တာမျိုးတွေနောက်ပြီးတော့ရပိုတင်ပေးရတာမျိုးတွေအမျိုးဆုံးရှိတယ်။အဲဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့ခါကြတော့လူစားပို့တာမျိုးတွေပေါ
Harry Bono, Eddie Banyao Doyo, who long as she dear in it, Bobito Losho Dwazi the La, Tadia, who go to it, Darwin to Kujimian Pilabatla.
Darro Poma, Lupiame, Kua, Tru, Mate Muso in Tama Pono, Rapoma Biaus in Dada, Kolongama machine, Roli, Chico, Chicken, Pico, Pitin, Bono, the Inigari, Chini, the Dre, Kalogulama, Usari Bono, Alumuli Nakan, the Kushu Kushio Kaja, Bobito Kua, Tomaki, Luro Kanzaya Bono, the Mahoye, a Yabiwala is in the Viso, you know, Da Lucini, Pitara perception.
အဲ့တော့ကိုယ့်လက်ထက်မှာရပြီးတောင်းထုတ်လိုက်မှလည်းစာရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အောင်ကဖြစ်ကိုဖြစ်အောင်လုပ်ရမယ်ဆိုတဲ့အတွင်းနဲ့ဆိုတော့နောက်ကနေတွန်းအားကြောင့်လည်းလုပ်ဖြစ်တာလည်းရှိတယ်ပုံပြီးစီးစနစ်ကြတဲ့အလုပ်စီးစနစ်ကြအောင်လုပ်တတ်သွားတဲ့အလေးချိန်အောင်တစ်ခုလည်းရလာတယ်လို့ဆိုတော့ပုံထဲမှာလည်းရှိကိုကြီးတော်မြတ်များငွေကြေးပေးတာမဟုတ်ဖ
Uma Bono, Kulu at the Lunga Kulunga never matches in it, the Chama Kulu at the Yama Tomi Dwan in Solution, Daka, Lunga to the Pum Hoto in Nai, Tiganina Bono, who got crampy and any Yao, Kulunga Yao, Nai Tiganina, my Pitetu, Kulumu. Long we pay on you hope in it, then through losing a city through grand tire with Ida Muga, who be got Nai Poviti on Pio, a true Shiva Limeru, Suar Temari, a collection season here, a Pobio Kamaishin.
D Nangaka Akuni de Jong, Longamma, Kuya Miopla, Longanga, Panya Tidita, Pianle Lara, Shiva.
Okay, sir. Oh, Nai Pianle Lara. Nibina Guni Sunile, Koi Sushi, Kotitana Nibina Jaro, Ko International Matu Papu Dramaja, Anasari Naishi, Bono, I don't Nibina Guni, the country solution. Now some business plan, marketing plan, Suera, Masa Bono, Kuakuna, Koti and Nina Suera and Sai, Africa Pinashini Bono, Espetica, Labio Guni Bisuabira, Pubio Taku, Nai Pupite Bono. The Kula Shiaga, Kuala Pujuza Arabono, and Nezon of Kusima Kunase Yaga, I know, Shise Yaga, I know, Saito Wipamana, Kusima Stama Shinipul and Luadebono, and Nezon Kusima Saito Wumia Kunase, Tom Hoshiseano, Latama, the Shita is a Lura, and we mapaman and a Paulai, Umangani Lama, we are such as Kua, not Tommy Lama Lepin Chitara Mugono, Tobinia Lara Mugo.
မြန်မာဘာသာရဲ့ဘလော့ဂါရီပြောသမျှစီစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မောင်ပါရှင်။အုတ်ထုံနေအောင်မြေဆောင်ထားပြီးတော့နှာခမ်းမွေးဆက်ဆံတဲ့အမြဲပြုံးနေတဲ့ဂိမ်းစကောင်မာရီယိုပေါ်လာတာ2023ခုနှစ်စက်တင်ဘာ17ရက်နေ့မှာတုံးဆန်ငါးနှစ်ပြည့်သွားပါပြီ။ရေပိုက်တင်သမားညီကိုမာရီယိုနဲ့လူအီဂျီညီကိုတို့ Mario Brothers Games Alandre, game the Mima, Yaya, so video game, we chip by. Super Mario Game ရဲ့ အမည်ဟူက ဂျပန် နိုင်ငံ အတွက် ဂရုစရာ ဖြစ် တယ် ဆို တဲ့ သက်တည်တစ်ခု က တော့ 2016 Brazil Olympic ပိတ်ပွဲမှာ 2020 Japan Olympic ပွဲ လက်ဆင့်ကမ်းရေးဖို့ အတွက် အဲ့ဒီအချိန်လုံးက ဂျပန် ဝန်ကြီးချုပ် Shinzo Abe က Super Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်ကဘာမှာလူတိုင်းနှိပါတိကျပြီးတော့လူကြီးလူငယ်မျိုးသဘောကျတဲ့ဂိမ်းစကမာရီယိုကိုအခြေခံပြီးအဆိုတော်နင်းနီချင်းစော်ကဆိုရင်မာရီယိုဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario Game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်တွေကဒီဂိမ်းတွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါရယ်
။ကျွန်တော်ဒီ Mario Game ဆက်ပြီးတော့မှတ်မိတာဒီဘယ်လိုပြောလဲ။စာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်စာလည်းမဖတ်တတ်ဘူးအင်္ဂလိပ်စာလည်းမသိဘူးဗမာစာလည်းမဖတ်တတ်ဘူးဒါမဲ့သိရပါလဲဆိုဘယ်ခလုံးနှိမ့်လို့ရှိရင်ဇလန်းကိုဘယ်လိုစရမလဲပြီးတော့လို့ရှိရင်တရားနှိမ့်ခုံတယ်တရားနှိမ့်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိတယ်အဲ့ဒါနေပြီးတော့ဆော့ဆော့ဆော့ဆော့ဆော့ပြီးတော့စပြီးတော့ဆော့တတ်တာဘယ်လိုပဲဆော့ဆော့ဇလန်းအရန်နဲ့ရိုးရှင်းတယ်ဆော့ရရဲ့အလေအရန်လွယ်တယ်ပြောရှင်းရှင်းလေးပဲဗျာတော့ဘာလဲဆိုတော့ဒီဘယ်လိုပြောလဲယောက်ျားလေးကြီးအကုန်လုံးကဒီသူရဲကောင်းနေဖြစ်နေတယ်လေသူဇလန်းကလည်းအလိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းမီးလေးကိုတွားပြီးတော့ကယ်ရတာလက်ခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့တူတူတွားပြီးတော့ကယ်ရတယ်။တခြားဇက်ကောင်တွေလည်းပါတယ်။ဇလန်းကအရင်ရိုးရှင်းတယ်။စာဖတ်တတ်စရာဘူးမလို့လွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်။အခုတက်တိလည်းဆော့ရယ်။အခုကျွန်တော်တက်က30ကြည့်ပါပြီ။အခုတက်တိမှာဗီဒီယိုဂိမ်းကိုကျွန်တော်ဆော့ရုံပဲ။ဒီဇလန်းပဲပါမှမပြောင်းဘူး။ဒါပေမဲ့ဆော့လို့ကောင်းလုံးပဲအခုတက်တိ။
အဲ့တော့ကိုဘုံဘုံအသက်ကအခုအသက်30ဆိုတော့မာရီယိုကသူက35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲကွာတာပေါ့နော်။ကိုတက်တက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းတွေနဲ့ရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆွဆွလန်းလန်းဆော့ပစ်တာပါလဲရှင
့်။ဘာလို့ဆွဆွလန်းလန်းဆော့ပစ်တယ်လဲဆိုလို့ရှင်ဒီရောကြံကစားလို့ရှင်သူကငငယ်ရောကအဲ့လိုပါကစားရဲ့အတွေ့အကြုံနဲ့အကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲကွာအဲဒီဂိမ်းကိုကစားရတဲ့ဆိုလို့ရှိရင်ညီကိုလူပြီးတော့ကျွန်တော်အကူနှစ်ယောက်ရှိရဲအဲအကူရင်းနဲ့လူပြီးတော့ကစားရတာပြီးတော့ကျွန်တော်တို့ရက်ွက်ထဲမှာဆိုလို့ရှိရင်တခြားကလေးတွေလည်းရှိရဲကျွန်တော်ရဲ့ပေါ်တာတွေရှိရဲဒီကောင်တွေနဲ့လူပြီးတော့ကစားရတဲ့ဟာကြီးအဲအဲ့ဒီအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲအခုတော့ကျွန်တော်အသက်ကြီးလာပြီဆိုအင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတိတိကျကျနားလည်လာတာပေါ့နော်ဒါပေမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုပါမောင်းကိုမသိရဟိုမင်းသမီးကိုသွားကြည့်ရမယ်ဆိုတော့ပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရလေပေါလာလမ်းတေသူ့နာမည်ခေါ်ရရှိရလက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုအမှမသိဘူးအရှင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတကူကဘာလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုလာဆော့လာပြီးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလမ်းညီလားဆိုတော့ကျွန်တော်မသိဘူးလုံးကြီး3-4နှစ်လောက်ကမှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိရကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဘာလို့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမှားကပြိဿတယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတဝမ်းကပြိဿတွေကိုဖန်ဆားထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာရှီဂေရုမီယာမိုတိုဖြစ်ပါတယ
်まず基本的にはねその作ったものを皆さんが遊んでくれて面白いっていう
ကျွန်တော်တို့ဖန်တီးခင်များကိုလက်ခံအားပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်သူတို့မရှိရင်မာရီယိုဂိမ်းဇလန်တွေတွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူးကျွန်တော်အကြောင်းပြောပြရရင်တော့ဂျပန်မန်ဂါကာတွန်းတွေဆွဲသူတယောက်ငငယ်ကတိတ်ဖြစ်ချင်းနေတာပါမန်ဂါကာတွန်းတွေကဇလန်တွေတစ်ခုပြီးတစ်ခုအစမပြတ်ဖန်တီးရတာမျိုးမလားဗျစူပါမာရီယိုဂိမ်းနဲ့မာရီယိုဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်တီးခဲ့တော့လူတွေကမာရီယိုကိုမစ်ကီးမောက်စ်နဲ့ရှင်ပြောကြတယ်ဗျကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation ဤပညာတွေအစဉ်စဉ်ပြောင်းသွားသလို Mickey Mouse ဇာတ်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇာတ်ကောင် Mario ကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ်။ game ဤပညာတွေပြောင်းလဲသွားသလို Mario ဇာတ်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်။အဲဒီလိုလုပ်တဲ့အတွက်သူ့ပရိသတ်တွေကလည်းပိုပြီးဆေးလို့ခြားကြတယ်။နောက်ထပ်ဘာတွေပြောင်းမလဲဆိုတာမျိုးသိချင်လာကြပါတယ်။ကျွန်တော်တို့လို engineer တွေဖန်တီးသူတွေဘက်ကလည်းပိုပြီးထွင်ရှင်စိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအတိတ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ game လောကမှာနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ super hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းလေးကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပြည်သက်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကဘာလဲဆိုတော့
今もうね今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからちょっとこうろ便利になるってばれดูเลยဆိုရင်အချိန်တန်ဝင်လွန်သွားကြပြီမဲ့ဂိမ်းဇာတ်ကောင်တွေကတော့အမြဲရှင်တန်နေတာဘူးအဲ့ဒါကောင်းပါလေအခုနောက်ဆုံး Super Mario 3D Land Game ကိုထင်ကြတဲ့ Game Developer တွေဟာငငယ်ကမူလ Super Mario Game ဇာတ်လမ်းတွေကိုတော်တော်လေးကစားခဲ့ကြသူတွေဖြစ်ပါတယ်။မ အခုတော့သူတို့ကဒီနေ့ပြည်သားနဲ့ကန့်ညီမဲ့ဂိမ်းဇာတ်လမ်းမျိုးမူလဂိမ်းကိုဂုဏ်ပြုတဲ့အနေနဲ့ဖန်တီးနေကြပါတယ်။အဲ့ဒါကောင်းတဲ့အချက်ပါ။အဲ့လိုမျိုးဆက်ပြီးတစ်ဆက်ပြီးတစ်ဆက်လက်ဆင့်ကန်နေမှလည်းဂိမ်းဇာတ်ကောင်ကအမြဲခိုင်နေမှဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှဖြစ်ပါတယ်
။ Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario ဂိမ်းဇာတ်ကောင်လေးခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ။35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario Game အသစ်တွေကို2022ခုနှစ်ຫນွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်။ဟိုးအရင်ပုံစံ game တချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ game အသစ်တွေပါသလို online game တွေ Mario မောင်းတဲ့ကားအယုတ်ကိုအဝေးချိန် remote control နဲ့ထိန်းပြီးတော့ကစားရတဲ့ game မျိုးတွေအထူးပါပါတယ်ရှင်။ကျွန်မဆုမြန်ပါမှာ
明白了先阿龙谁来表现不完咋了先ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြောကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်တွေမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျပါ American Reality ရုပ်သံအစီအစဉ်နဲ့အထူးကြောကြားတဲ့ Kim Kardashian West ဟာစက်တင်ဘာလ16ရက်နေ့ကစပြီးတော့ Facebook နဲ့ Instagram တို့ကိုဆန္ဒပြတဲ့အနေနဲ့အဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်ကသူ့ရဲ့အကောင့်ကိုအသုံးပြုတာရပ်ဆိုင်းထားလိုက်ပါတယ်။ဒီလူမှုကွန်ရက်ဒီမှာအမုန်းစကားနဲ့ဝါဒဖြန့်ချီလုပ်တာတွေပိတ်ပစ်ဖို့တခြားအကြောင်းတွေနဲ့တူအခုလိုမျိုးတောင်းဆိုဆန္ဒပြခဲ့တာပါ။လူမှုကွန်ရက်ပေါ်မှာမှန်မှန်တဲ့သတင်းတွေဖြန့်ချီနေတာတွေဟာကျမတို့ရွေးကောက်ပွဲတွေကိုရောဒီမိုကရေစီစနစ်ကိုပါအတော်လေးထိခိုက်စေပါတယ်လို့ကာဒီရှန်ဝက်စ်က Instagram စာမျက်နှာမှာစက်တင်ဘာ16ရက်နေ့ကတင်တဲ့သူ့ရဲ့ post မှာဖော်ပြထားပါတယ်။အဲဒါကြောင့် Facebook IMC ကိုကန့်ကွက်တဲ့Stop Hate for Profit အကျိုးမြတ်ရဖို့လုပ်တဲ့အမုန်းစကားဖြန့်ချီမှုတွေရပ်ပြီးဆိုရဲလှုံ့ဆော်မှုကိုသူထောက်ခံတယ်လို့လည်းပြောထားပါတယ်။ Kerry Washington, Jennifer Lawrence နဲ့ Sacha Baron Cohen တို့အပါအဝင် Hollywood နာမည်ကျော်တရုတ်ဆောင်တွေကလည်းအဲ့စက်တင်ဘာ16ရက်နေ့မှာပဲအဲ့ campaign မှာပါဝင်ပြီးတော့လူမှုကွန်ရက်ပေါ်ကအမုန်းစကားဖြန့်ချီတာတွေကိုခြေရာကောက်ပိတ်ပင်တာတွေပို့လုပ်ဖို့အတွက် Facebook ကိုတောင်းဆိုခဲ့ပါတယ်။ဒီ campaign ကိုအခုနှစ်အနွေရာသီမှာနိုင်ငံသားအခွင့်အရေးလှုံ့ဆော်တဲ့အဖွဲ့တွေကစတင်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ဇူလိုင်လကစပြီးတော့စီးပွားရေးကုမ္ပဏီကြီးတွေပါပါလာကြပြီးတော့လူမှုကွန်ရက်ပေါ်မှာကြော်ညာထည့်နေတာတွေကိုသပိတ်မှောက်ကန့်ကွက်မှုတွေလုပ်ခဲ့တာကြောင့်သူတို့လှုံ့ဆော်မှုတော်တော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီကမ်ပိန်းစီးရုံလှုံ့ဆော်သူတွေကအခုသတင်းပတ်မှာတော့ Facebook ကြောင့်ဘလို့အနေအမျိုးတွေရှိနေလဲဆိုတာကိုရေးတင်ကြဖို့လှုံ့ဆော်ခဲ့ကြတာပါ။ပေးခဲ့တဲ့ဗုဒ္ဓဟူးနေ့စက်တင်ဘာလ18ရက်နေ့မှာဆိုရင် Facebook ပိုင်း Instagram သုံးစွဲမှုကို24နာရီကျော်ရပ်ဆိုင်းထားဖို့လည်းတိုက်တွန်းခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်လည်းဖြစ် reality ရုပ်တံအကျော်မော်လည်းဖြစ်တဲ့ Kardashian ရဲ့ Instagram ကိုပိုင်းစာမျက်နှာကကမ္ဘာတဝိုင်းလုံးက Instagram တွေမှာပြည်ထောင်အများဆုံးစာမျက်နှာ share ခုတွေကတစ်ခုဖြစ်ပါတယ်။ဒါကြောင့်လည်း Kardashian ဒီလှုပ်ရှားမှုမှာပါဝင်လာတာက Facebook ကုမ္ပဏီတွေပုံရိပ်အရထိခိုက်နိုင်တယ်လို့ချင်းချောင်းမှုဖြစ်နေတယ်လို့လူသိများတဲ့အကျော်မော်တွေနဲ့သူတို့ကိုသတိထားဆက်ဆံရမယ့်အခြေအနေပါဖြစ်လာပါတယ်။ကုမ္ပဏီနည်းနဲ့အခုလိုမျိုးလူသိထင်ရှားအကျော်မော်တွေအတွက်ဆိုရင်သူတို့ရဲ့အကောင့်စာမျက်နှာတွေကိုအထူးစီမံမှုလုပ်ပေးထားတာတွေတခြားဦးစားပေးလှူဆောင်ပေးတာတွေရှိတယ်လို့ကုမ္ပဏီလုပ်ငန်းတွေမှာပါခဲ့တဲ့ဝန်ထမ်းနှစ်ဦးရဲ့အပြောအရသိရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Facebook ကဘာမှတုံ့ပြန်ဖြေရှင်းတာတော့မရှိပါဘူး။ Facebook အနေနဲ့အမုန်းစကားဖြန့်ချီမှုတွေရပ်တန့်စေဖို့အတွက်တော့နိုင်ငံသားအခွင့်အရေးလှူဆောင်မှုအဖွဲ့တွေနဲ့တူနှိမ့်နှိုင်းဆောင်ရွက်တာတွေရှိတယ်လို့တော့ပြောထားပါတယ်။ဒါနဲ့လေကုမ္ပဏီရဲ့အခြေခံတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်ကြီးများများဆော့ဆာလှုပ်ချင်တဲ့ပုံတော့မရပါဘူး။ Kardashian ဝက်ဆာဥရရာတွေပြောင်းလဲမှုတားဆီးရေးတွေလှုပ်ဆောင်တာတွေပြစ်မှုဆိုင်ရာမျှတာတွေပြုရင်ပြောင်းလဲရေးလှုပ်ရှားမှုတွေတွေသမားအင်ဂျီတော်ကိုစီးယုံမှုလှုပ်ဆောင်တာတွေကြောင့်သူ့ရဲ့အကောင့်မှာပြည်သက်188တန်းအထိရှိခဲ့ပြီးတော့သူကလူမှုအပြောင်းလဲတွေတွေဩဇာညောင်းတဲ့အာတီရဲ့လိုဖြစ်လာနေပါတယ်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက္ကသိုလ်ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင့်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ီသတင်းပါဝုဒ်ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံ
း knock on wood
အသုံးကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက K N O C K knock ကခေါက်တာ O N on ကအပေါ်မှာ W O O D wood ကတည်သားဆိုတော့စကိုက်ထုံရဲ့တိုက်ရိုက်ဒီပေကတည်သားပေါ်ကိုခေါက်တာပေါ့ဒီအသုံးကတော့အယူသီးမှုကနေဆင်းသက်လာတယ်လို့ဆိုရမှာပါရှေးကအိုင်ယာလန်ရဲ့ထုံတန်းစင်နာတရက်ကတစ်ပင်တွေဟာနတ်ဆောင်တဲ့အဆောင်အရှောင်ရှိတယ်ဆိုပြီးကန်ဆိုးတာကိုကာကွယ်ရလေအောင်ဒါမှမဟုတ်ကန်ကောင်းစေဖို့အတွက်တစ်သားကိုလက်ဆင့်နဲ့ခေါက်ပြီးတော့တစ်ချိန်တည်းမှာပဲပါဇက်ကလည်းကန်ကောင်းပါစေလို့ပြောတဲ့အလေးချိန်ကနေဆင်းသက်လာတယ်လို့ဆိုပါတယ်အမေရိကန်မှာတော့
knock on wood
သုံးတယ်လို့ဗြိတိန်မှာတော့
touch wood
လို့ touch touch ကိုသုံးပြီးတော့ touch wood ဆိုပြီးတော့သုံးတာရှိပါတယ်ဆိုလိုတာကတော့တစ်သားကိုလက်နဲ့ထိပြီးဆိုးတဲ့ကံပြောက်ကောင်းတဲ့ကံရောက်စီဖို့ကျမတို့မြန်မာမှာတော့ရည်ရသဘောဖြစ်လို့တာမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်နောက်ယူဆတစ်ခုကတော့ခရစ်တော်ယေရှုရဲ့လဝကတိုင်ကိုတစ်သားနဲ့ပြုလုပ်ထားတဲ့အတွက်ကြောင့်လဲတစ်သားကိုထီရင်ခောက်ရင်ကံကောင်းနေဆိုတဲ့အယူဆကဆင်းသက်လာတယ်လို့ဆိုပါတယ်။တခါတရံလဲကံကောင်းနေတဲ့လူတူကဆက်ကံကောင်းပါစေလို့ဆုတောင်းရမှာကာယကရှင်က touch wood ဒါမှမဟုတ် knock on wood ဆိုပြီးတော့ပါဇက်ကလေးပြောချိန်နဲ့မှာပဲတစ်သားကိုလဲလက်စနဲ့ခောက်တာတစ်သားကိုလဲလက်နဲ့ထီပြီးပုတ်ပြီးပြောတာကနေဒီအတုံးဆင်းသက်လာတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီအတုံးရဲ့ idiom အဓိပ္ပာယ်ကတော့ကိုယ့်အတွက်ကံကောင်းပါစေကံဆိုးရွားတွေမဖြစ်ပါစေနဲ့လို့ရည်ညွှန်းတာဖြစ်ပါလေ။ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Our company's facing hard times. I'm knocking on wood so that I won't lose my job.
ကျွန်တော်တို့ company ကအခက်အခဲအကျတဲတွေနဲ့ရင်ဆိုင်နေရတော့ကျွန်တော်လည်းအလုပ်မပြုတ်ပါစေနဲ့ဆိုပြီးတော့ကံကောင်းမှုဆုတောင်းနေရတယ်လေလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our company's facing hard times. I'm knocking on wood so that I won't lose my job.
အခုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
dead wood
ဖြစ်ပါလေ။စာလုံးပေါင်းက D E A D dead ကသေတာအသင့်ရှိတော့လို့တမန်အားဖြင့်အဓိပ္ပာယ်ရပေးမယ့် W O O D wood ကသေတာဆိုတော့ဒီနေရာမှာ dead wood ကတစ်ဆွေးကိုဆိုလိုတာဖြစ်ပါတယ်တစ်ဆွေးလို့ကြားလိုက်ရတာနဲ့ဆွေးနေတဲ့တေဟာသုံးမရတော့ဘူးဆိုတာသောတာရှင်များနားလည်ကြမှာပါဒါကြောင့် dead wood ရဲ့ idiom အသုံးကအလုံးမဖြစ်တော့တဲ့သုံးလို့မရတော့တဲ့တနည်းဆိုကျမတို့မြန်မာမှာဆံကုန်မြေလေးဖြစ်တဲ့လူတွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်အထူးသဖြင့်လုပ်ငန်းကူညီမှာပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
Since our team will be working with new technology, I must admit we have to get rid of some of the dead wood.
ကျွန်တော်တို့အသင်းကနည်းပညာသစ်ကိုသုံးပြီးအလုပ်လုပ်ကြတော့မှဆိုတော့ကျွန်တော်တို့အဖွဲ့မှာဒီနည်းသစ်ကိုမတတ်တဲ့သုံးလို့မရတဲ့လူတွေကိုတော့ကျွန်တော်ထုတ်ပြရမှာဖြစ်တယ်ဆိုတာဝန်ခံရမှာပဲဗျာလို့ဒီပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Since our team will be working with new technology, I must admit we will have to get rid of some of the dead wood.
ခုစလေတင်ပြပေးမယ့် idiom အသုံးကတော့
not out of the woods
ဖြစ်ပါလေစာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာthe the w o o d s woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလုတ်ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်။
ဥပမာလူနာတူအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George ဟိုးပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
can't see the wood for the trees
ဖြစ်ပါတယ်အမေရိကန်အသုံးရတော့ wood အစား forest ဆိုပြီး
Can't see the forest for the trees.
လို့လေအသုံးပြုကြပါလေ။စာလုံးပေါင်းက CAN'T can't က cannot ရဲ့အတူကောက်ဖြစ်ပြီးတော့မလုံနိုင်တာဖြစ်ပြီး SEEC ကမြင်တာဆိုတော့ can't see ကမမြင်နိုင်တာပေါ့ရှင်။ THE the WOOD the wood ကတတော် FOR 4ကအတွေ့THE the TREES the trees ကသစ်ပင်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့သစ်ပင်တွေကြောင့်သစ်တော့ကိုမမြင်နိုင်တာပေါ့ဒီအတုံးရဲ့ idiom အတိပေကတော့သစ်ပင်တွေကိုအသေးစိတ်အချက်လက်တွေနဲ့တင်စားပြောထားတာဖြစ်လို့အသေးစိတ်အချက်လက်တွေကိုသိဦးစားပေးလို့ရင်အခြေအနေတစ်ခုလုံးကိုခြုံပြီးဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုနားလေသဘောမပေါက်နိုင်တာကိုဆလိုတာဖြစ်ပါလေဒီတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary can't see the wood for the trees as she's too involved in details she will have to change her way of thinking
Mary ကအသေးစိတ်ချက်လက်တွေကိုသိဦးစားပေးစဉ်းစားတော့ဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုသူနားမလည်နိုင်ဘူးလေဒါကြောင့်သူ့အမြင်ကိုပြောင်းမှဖြစ်မယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary can't see the wood for the trees as she's too involved in details. She will have to change her way of thinking.
ဒီကနေ့တို့ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
knock on wood, dead wood, not out of the woods, can't see the wood.For the trees.
တို့ဖြစ်ကြပါလေ။နောက်တရင်ပါခလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံမှာ COVID-19 ဆက်ရောက်တာကြောင့်တည်ဆောက်သူကတနင်္လာနေ့မှာ2,000နီးပါးရှိနေပါပြီ။ John Hopkins တက္ကသိုလ်ကကြောက်ရွံ့တဲ့စစ်တမ်းတွေအရအမေရိကန်မှာအခုဆက်ခံရသူကလည်း9သန်းနီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောသေဆုံးမှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ John Hopkins တက္ကသိုလ်ကကြောက်ရွံ့တဲ့စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူဟာကမ္ဘာတစ်လုံးမှာလူပေါင်း31သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူပေါင်းက1သန်းနီးပါးရှိနေတာပါကမ္ဘာတစ်လုံး COVID-19 ကရောဂါကခံနေရတယ်လို့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့အရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားမှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်ရင်းနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂထွေထွေညီလာခံကိုပါစတင်ခဲ့တာပါဒီနှစ်မှာတော့ COVID-19 ကာယရောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ဘဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသက်346ယောက်ထပ်တိုးတယ်လို့စက်တဘာ27ရက်နေ့ပိုင်းမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်တာကြောင့်အခုဆိုကူးစက်သူစုစုပေါင်း6152ဦးရှိသွားပါပြီ။ဓာတ်ခွဲနမူနာစုစုပေါင်း2400ကျော်တဲ့က350နီးပါးထပ်မံတွေ့ခဲ့ရတာပါ။မနေ့ပိုင်းထုတ်ပြန်ချက်အရ264ဦးတွေ့ခဲ့တဲ့အတွက်တရက်ထဲမှာကူးစက်သူအရေအတွက်က610ဦးရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသွားသူက68ယောက်ရှိနေပါပြီ။ Pacific သမုဒ္ဒရာတွေက American ပိုင်း Guam ကျွန်းပေါ်ကစစ်စခန်းနဲ့သ
တရန်ဒူစက်ကန်တစ်ခုကိုနျူကလ িয়ার လက်နက်တပ်ဆင်အသုံးပြုနိုင်တဲ့တရုတ်ရဲ့ H6 ဘုံးကျဲလေးနဲ့ပုံစံတူလေ့ကျင့်တိုက်ခိုက်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ VOA ကိုနားဆင်နေတဲ့ကြည့်ကြည့်ကြပါမယ်ဆက်မှဆက်ရပါမယ
This program has come to you from the Voice of America, Washington.